တိုင်ဝမ်နဲ့ဒေသတွေမဟာမိတ်နိုင်ငံတွေဖက်ကအမေရိကန်အခိုင်အမာယက်တည်နေပါတယ်လို့သမ္မတဂျိုးဘိုင်ဒန်ရဲ့အမေရိကန်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအကြီးအကဲအရာရှိဟောင်းကဒီကနေ့ပြောပါတယ်။ယူကရိန်းအကြက်အတဲကြုံနေရချိန်မှာပဲသမ္မတဂျိုးဘိုင်ဒန်ကအမေရိကန်ကာကွယ်ရေးနဲ့လုံခြုံရေးအရာရှိဟောင်းတွေပါတဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဆီလုခဲ့ပြီးအဲ့ဒီအဖွဲ့ကိုမစ္စတာမူလန်ဦးဆောင်လာတာပါ။တိုင်ဝမ်နဲ့အမေရိကန်ကြားဆက်ဆံရေးကအရင်ကတည်းကပုံမခိုင်မာအကောင်လာတယ်လို့လဲတိုင်ဝမ်ကိုအလဲအပတ်ရောက်နေတဲ့ပူရဲစီဦးစီးချုပ်များရဲ့ဥက္ကဋ္ဌဟောင်းမိုက်မူလန်ကဒီကနေ့ပြောဆိုခဲ့တာပါတိုင်ဝမ်ပြည်သူတွေရဲ့အကြိုးကိုလိုလားတဲ့အမေရိကန်အနေနဲ့တိုင်ဝမ်ရည်လက်ကြားငြိမ်းချမ်းရေးပြပြားစေတဲ့ဘလို့တစ်ဖက်သက်အပြောင်းအလဲမျိုးကိုမဆိုးဆက်လက်ဆန့်ကျင်သွားမယ်လို့လဲမစ္စတာမူလန်ကတိုင်ဝမ်သမ္မတဆိုင်အင်ဝမ်နဲ့တွေ့ဆုံချိန်မှာပြောပါတယ်အဲ့ဒီအစီအဝေးကိုတော့ Facebook ကနေတရက်ထုတ်လွှင့်ခဲ့တာပါကိုပိုင်အုပ်ချုပ်နေတဲ့တိုင်ဝမ်ကိုတူပိုင်နေမည်အဖြစ်ပြောဆိုနေတဲ့တရုတ်နိုင်ငံဘက်ကပုံမှန်မဟုတ်တဲ့လှုပ်ရှားမှုမျိုးမတွေ့ရဘူးဆိုတဲ့သတင်းတွေရထားပေမဲ့တိုင်ဝမ်ဘက်ကသတိနဲ့နေနေရတာပါတိုင်ဝမ်ကိုသူ့အုပ်ချုပ်မှုအောင်ပြန်ရအောင်လုပ်မယ်လို့တရုတ်အစိုးရကပြောဆိုထားပြီးလိုအပ်ရင်အင်အားသုံးမယ်လို့လည်းပြောထားပါတယ်တိုင်ဝမ်ကလည်းသူ့ရဲ့နေမည်ကိုခုခံကာကွယ်သွားမယ်လို့ကတိပြုပြောဆိုထားပါတယ်